ပိုလန်နိုင်ငံကတင်ပို့တဲ့အသီးနှံတွေတင်သွင်းခွင့်ရုရှားကဗုဒ္ဓနေမှာပိတ်ပင်လိုက်ပါတယ်။ယူကရိန်းပြည်ပခါမှာရုရှားရဲ့ပါဝင်ပတ်သက်မှုကြောင့်ဥရောပသမဂ္ဂရဲ့နဲ့အမေရိကန်ပြည်ထောင်စုတို့ကရုရှားအပေါ်ပြင်းထန်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ပြီးနောက်တစ်နေ့မှာရုရှားဘက်ကပိတ်ဆို့အရေးယူမှုအသစ်ကိုတံပြန်ချမှတ်လိုက်တာဖြစ်ပါတယ်။အမေရိကန်နဲ့ EU တို့ကအင်္ဂါနေ့မှာချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေကိုလက်စားချေတဲ့အနေနဲ့ EU အဖွဲ့ဝင်28နိုင်ငံစလုံးကသွင်းကုန်တွေအားလုံးကိုပိတ်ဆို့ဟန်တာမှုပြုလုပ်နိုင်ကြောင်းလဲရုရှားအစိုးရကတတိပြေပြောကြားလိုက်ပါတယ်။ဇူလိုင်လ18ရက်နေ့ကပြတ်ကျသွားခဲ့တဲ့မလေးရှားလေကြောင်းလိုင်းကိုယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထက်ရေးသဘုံအဖွဲ့တွေပြစ်ချလို့ရအောင်ရုရှားကဒုံးကျည်တွေထောက်ပံ့ပေးခဲ့တဲ့အတွက်ရုရှားနိုင်ငံအပေါ်ပိတ်ဆို့ရေးယူမှုအသစ်တွေချမှတ်ဖို့ပိုလန်ကလွန်ခဲ့တဲ့ရက်ပိုင်းအတွင်းတောင်းဆိုလိုက်ပြီးတဲ့နောက်မှာရုရှားဘက်ကအခုလိုပိတ်ဆို့ရေးယူမှုချမှတ်လိုက်တာလည်းဖြစ်ပါတယ်။ရုရှားရဲ့လောင်စာဆွမ်းအင်ကာကွယ်ရေးနည်းပညာပိုင်းနဲ့ငွေကြေးဆိုင်ရာကဏ္ဍတွေကိုအဓိကပြစ်မှတ်ထားချမှတ်ခဲ့တဲ့ EU နဲ့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့အရေးယူမှုတွေဟာဖြစ်လို့ဖြစ်စီသဘောတက်ရောက်စေပြီးအမြင်ကျင်းမြောင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ရုရှားနိုင်ငံရေးဌာနကဗုဒ္ဓနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုဟာလေလုံးထွားပြီးတရားစီရင်သူလို့ဆုံးဖြတ်ချက်တွေချမှတ်လုပ်ဆောင်နေတဲ့အတွက်အမေရိကန်ရုရှားဆက်ဆံရေးကိုရေရှည်မှာထိခိုက်စေနိုင်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒီတော့တွင်ယူကရိန်းနိုင်ငံရှေ့ဘက်မှာပြစ်ကျသွားတဲ့မလေးရှားလေကြောင်းလိုင်း MH17 နေရာကိုတွားကြမဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကိုရုရှားလိုလားတဲ့ခွဲထွက်သမားတွေကတောင်းရောက်ခွင့်မပြုတဲ့အတွက်နောက်ကြောင်းပြန်လည်ခဲ့ကြပါတယ်။တပုံတပ်ဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းပြီးမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာ OSCE လို့ခေါ်တဲ့ဥရောပလူညုံရေးနဲ့ပူးပေါင်းဆောင်ရေးအဖွဲ့ကစုံစမ်းစစ်ဆေးမှုတွေဟာသူတို့ရဲ့အခြေစိုက်စခန်းရှိရာ Donetsk မြို့ကိုပြန်လည်ခဲ့ရတယ်လို့ဥရောပအရာရှိတွေကပြောပါတယ်။